Aramis.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့ညနေဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူတွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်ထိမှတ်ထိပ်သီးစည်းဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အခြေညာပေးပါမယ်ရှင
်အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ကုတားပြင်ကျေးရွာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်လို့စစ်ဖက်ဆိုင်ရာတရားရုံးမှာမနေ့ဖန်အင်္ဂါနေ့မှာစတင်စစ်ဆေးပါတော့မယ်ရှင
်ပုံမှန်ထားတဲ့အချိန်ပါပဲကျွန်တော်ဦးအနေနဲ့ပြမှုကြိုးစားနေလို့စစ်ကြီးချက်တင်နေရကလုံးတွေးရှိတယ်တော့ပြမှုကြိုးစားနေတော့ကလုံးတွေးရှိတယ်ဆိုတော့အချင်းချင်းတရားရုံးတုံးနဲ့ရုံးထိုင်စစ်ကြီးကမှပြပါတ
ယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှုရဲ့ VOA ကိုပြောကြားချက်နဲ့တူနှာစင်နိုင်ပါတယ်တခါရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းထားတဲ့တမရော်သား73ယောက်နဲ့ဒီတမရော်ဘက်ကဖမ်းထားတဲ့အရက်သားတွေကိုတုံ့ပြန်ခြင်းလဲလှယ်ဖို့ကမ်းလှမ်းချက်ကိုအစိုးရတပ်ဖက်ကပယ်ချခဲ့တယ်ဆိုတာကိုလည်းပြောပြပေးမှာပါဟောင်ကောင်ရွေးကောက်ပွဲမှာတော့ဒီမိုကရေစီလွတ်လာတဲ့အင်အားစုတွေအပြတ်အသတ်အနိုင်ရခဲ့တာဟာတရုတ်နိုင်ငံအတွက်ဟောင်ကောင်ပြည်သူတွေရဲ့ပြင်ထန်တဲ့တုံ့ပြန်ချက်သဘောဆောင်နေတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင
်ဟောင်ကောင်မှာကျင်းပခဲ့တဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်ရွေးကောက်ပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောက်နေရာအတွက်ပြည်မာကြီးအစိုးရကိုမလိုလားတဲ့အတိုက်အခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေနိုင်သွားတာဖြစ်ပါတယ်ဟောင်ကောင်နိုင်ငံရင်းမှာတရုတ်အစိုးရလိုလားသူတွေကိုမလိုလားဘူးဆိုတာဟောင်ကောင်ပြည်သူတွေကပြက်ပြက်တတပြသလိုက်တယ်လို့မြင်နိုင်ပါတယ်ဟောင်ကောင်ပြည်သူတွေကသူတို့ရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်လိုက်တာဖြစ်တယ်လို့ဒီမိုကရေစီရဲ့လှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအာဝေါင်းကပြောကြားခဲ့ပါတယ်ဂျွန်လာရဲကစားလို့ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေအချိန်မြင့်လာနေတဲ့ဟောင်ကောင်မှာထင်းထင်းကွနေနေကကျင်းပတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာအများပြည်သူတန်းစီဆောင်စားပြီးတော့မဲပေးခဲ့ကြတာပါမျှော်လင့်ထားတာတက်ကိုကျော်လွန်ပြီးတော့ဒီမိုကရေစီလိုလားသူတွေဘက်ကအနိုင်ရခဲ့တာလို့လေလာသူတွေကပြောပါတယ်ခရိုင်ကောင်စီဝင်တွေအနေနဲ့စီပင်သားရလို့ဒေသန္တရဆိုင်ရာကိစ္စတွေကိုကင်တွယ်ရတာကြောင့်အုပ်ချုပ်ရေးပိုင်းအပေါ်လွှမ်းမိုးမှုတိတိတတ်တာမရှိနိုင်ပါဘူးဒါပေမဲ့ပြည်သူတွေဓာတ်ရိုက်ရွေးချယ်ခွင့်ရှိတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေကနေပြည်သူတွေကသဘောထားထုတ်ပြလိုက်တာပါတရုတ်အစိုးရလက်အောက်မှာကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရရဲ့ဩဇာပို့ပို့ပြီးလွှမ်းမိုးလာနေတယ်လို့ပြည်သူတွေကပြောပြီးဆန္ဒပြနေကြတာဂျွန်လာတွေကဖြစ်ပါတယ်
အီရန်နိုင်ငံကိုစေလွတ်ထားတဲ့ American Navy Sea အထူးတပ်ဖွဲ့ကိုထိန်းချုပ်ကင်တွယ်ဖို့နဲ့ပတ်သက်ပြီး American ရေတပ်ဝန်ကြီး Richard Spencer ရာထူးကနှုတ်ထွက်ပေးဖို့ American ကာကွယ်ရေးဝန်ကြီး Max Esper ကတနင်္လာနေ့မှာတောင်းဆိုလိုက်တာပါဒီလိုတောင်းဆိုလိုက်ပြီးနောက်ဝန်ကြီး Spencer ဘက်ကလည်းနှုတ်ထွက်ခွင့်တင်သွားမယ်လို့ Pentagon စစ်ဌာနချုပ်ပြောခွင့်ရ Jonathan ကပြောပါတယ်2019အီရန်နိုင်ငံကိုစေလွတ်ခဲ့တဲ့စစ်တပ်အရာရှိ Edward Gala ကိုစီရဇဝမှုနဲ့ဆွဆွဲထားတဲ့ကိစ္စနဲ့ပတ်သက်လို့ Navy Sea အထူးတပ်ဖွဲ့ကိုနိုင်နိုင်နင်းနင်းထိန်းချုပ်ကင်တွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးရေတပ်ဝန်ကြီး Spencer ကိုယာဒူးကနေနှုတ်ထွက်ဖို့တောင်းဆိုတာပါပြစ်မှုကျွလွန်ခဲ့တဲ့စစ်တပ်အရာရှိ Edward Gala ကိုလူသတ်မှုနဲ့အရေးကြီးတဲ့အမှုကိစ္စအတော်များများကနေပြစ်ဒဏ်ကင်းလွတ်ခွင့်ပေးခဲ့ပေမဲ့ဆယ်ကျော်သက် IS စစ်သွေးကြွလူငယ်တဦးရဲ့ရုပ်အလောင်းနဲ့အတူဓာတ်ပုံတွဲရိုက်ကိုဟန်ပြခဲ့တဲ့အတွက်အပြစ်ရှိကြောင်းသတ်မှတ်ခဲ့ပါတယ်ဒီတော့လဲဂါလာကိုယာဒူးကချခဲ့ပါတယ်။သမရထွန်းကဒီကိစ္စမှာကြားဝင်ပြီးဂါလာကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့သူ့ယာဒူးနဲ့လစာခန်းစားခွင့်ကိုလည်းပြန်ပေးခဲ့ပါတယ်။အခုတခါဂါလာကိုရေတက်ယာဒူးတစိ့ချင်းမြင့်တဲ့ကိစ္စမှာလဲသမရထွန်းကကြားဝင်လို့တဲ့အနေထားရှိပါတယ
်။အောက်လွတ်တော်ထောက်လိုင်းရေးကော်မတီဝင်ထိတ်တန့် Republican အမတ် David Nunes ဟာဩစတြေးလျနိုင်ငံ Vienna မြို့ကိုသွားပြီးတော့ဒုသမ္မတဟောင်း Joe Biden သားနဲ့သက်ဆိုင်တဲ့အချက်လက်တွေကိုယူကရိန်းအစိုးရအရာရှိဟောင်းတယောက်စီကနေရယူခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တစုံတရာဖြေကြားဖို့အမတ် Nunes ကညှင်းဆန်ခဲ့ပါတယ်။ယူကရိန်းအစိုးရထိတ်တန့်ရှင်းနေဟောင်း Viktor Sokin နဲ့အမတ် Nunes တို့2018ခုနှစ်ကတွေ့ဆုံခဲ့ကြတယ်ဆိုတာကိုတရားစွဲခံထားရတဲ့ Lev Barnes ရဲ့ရှင်းနေကသတင်းဌာနတော်တော်များများကိုပြောကြားခဲ့တာပါ။ Lev Barnes ဆိုသူကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှေ့နေရူဒီဂျူလီယာနီရဲ့အပေါင်းပါဖြစ်ပါတယ်။သ သမရထရမ်ကိုတရားဆွဲသင့်မသင့်စုံစမ်းနေတဲ့ကော်မတီဝင်တယောက်ဖြစ်သူညူနက်စ်ကအခုလိုတွေးဆမှုတွေနဲ့ပတ်သက်လို့ထုတ်ဖော်အတည်ပြုခြင်းမရှိတာကြောင့်ဒီကိစ္စကအငင်းပွားစရာဖြစ်နေတာပါ Fox သတင်းဌာနနဲ့မေးမြန်းခန်းမှာရှိုကင်နဲ့တွေးဆခဲ့သလားလို့သတင်းတောက်ကမေးတဲ့အခါသူကဒီအမေးကိုဖြေခြင်းပေမဲ့အခုလောလောဆယ်မဖြေနိုင်သေးဘူးလို့အမတ်ညူနက်စ်ကတုံ့ပြန်ခဲ့ပါတယ်သမ္မတထရမ်ကသူ့နိုင်ငံရဲ့အကျိုးမြတ်အတွက်ဒုသမ္မတဟောင်းဘိုင်ဒန်နဲ့တားဖြစ်သူတို့အပေါ်စုံစမ်းဖို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့သလားဆိုတာအောက်လွှတ်တော်ကော်မတီတွေမှာစုံစမ်းနေတာပါဒီစုံစမ်းမှုတွေဟာမှားယွင်းကြောင်းအမတ်ညူနက်စ်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်တကယ်လို့Left Barnes ထွက်ဆိုနေတာတွေမှန်ကန်တယ်ဆိုရင်တော့ Newness ကိုကျင့်ဝတ်ပိုင်းဆိုင်ရာစုံစမ်းမှုလုပ်မယ်လို့ဒီမိုကရက်အမတ်တွေကပြောကြားထားပါတယ်။နိုင်ငံရေးပါတီကိုအလှငွေတွေထွက်ဝင်တဲ့ဥပဒေချိုးဖောက်မှုနဲ့တရားစွဲခံထားရတဲ့ Left Barnes ဟာသမ္မတပေါ်စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလာရောက်ထွက်ဆိုနိုင်ဖို့ကြိုးစားနေပါတယ်
။ပါလက်စတိုင်းတွေကိုဖိနှိပ်ဆက်ဆံနေတာနဲ့ပတ်သက်ပြီး Israel ကိုစီးပွားရေးအရတပိတ်မှောက်မဲ့လုပ်ရက်ကိုထောက်ခံအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ထိတ်တန့်တာဝန်ရှိသူတို့ကို Israel အစိုးရကပြင်းထန်တမ်းပေးလိုက်ပါတယ် HRW အဖွဲ့ရဲ့ Israel နဲ့ Palestine နိုင်ငံဆိုင်ရာဒါရိုက်တာ Omar Shakar ကိုတနင်္လာဒီကနေ့မှာတိုင်းပြည်ကနေထွက်ခွာသွားဖို့ Israel အစိုးရရဲ့အမိန့်ကိုတရားရုံးကအတည်ပြုခဲ့တာပါ Israel ကိုဝိုင်းသပိတ်မှောက်ဖို့ထောက်ခံအားပေးတဲ့အခြားသူတွေကိုလည်း Israel ကတိုင်းပြည်ထဲအဝင်မခံဘဲညှင်းဆုပ်ခဲ့တဲ့အထက်မှာကုလသမဂ္ဂတန်တမန်တွေလည်းပါဝင်ပြီးဣသရေလနိုင်ငံတည်းရောက်ပြီးခါမှာနှင်ထုတ်တဲ့လွတ်ရက်ကတော့ဒါပထမဆုံးပဲဖြစ်ပါတယ်။လူအခွင့်ရေးထောက်ခံအားပေးနေသူတွေပေါ်နေတန်ညာဟုအစိုးရကအခုလိုစော်ကားတဲ့လွတ်ရက်ကိုတရားဝင်ဖြစ်အောင်လို့တရားရုံးကလုပ်ပေးတာဖြစ်ပြီးဒီအန္တရာယ်ရှိတဲ့လွတ်ရက်ကအခြားလူတွေပေါ်မှာပါရိုက်ခတ်လာစေမှာဖြစ်တယ်လို့ရှာခါကပြောပါတယ်။သပိတ်မှောက်တာနဲ့ပတ်သက်လို့ HRW အဖွဲ့ကတရားဝင်ပတ်သက်နေတာမျိုးမရှိသလိုသူ့အနေနဲ့လည်း HRW ကိုကိုးစားပြုပြီးဝေဖန်ပြောဆိုတာလည်းမရှိကြောင်းရှာခါကညင်းပါတယ်။ဒါပေမဲ့ရှာကားဟာ HRW အဖွဲ့မှာတာဝန်မယူခင်အစ္စရေးကိုဆန့်ကျင်ရေးအကြောင်းပြောခဲ့တယ်လို့အစ္စရေးကထောက်ပြပါတယ
် View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25kilohertz 11965တို့ကနေထုတ်လည်ပေးနေပါလေရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနည်း30ပြည့်ထိမ့်မှတ်ထိပ်သီးအစည်းအဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနည်း30ကြားခိုင်မြဲနေတာနဲ့ဆက်နှစ်နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုံသွယ်ရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြသတဲ့တက်တည်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်။နှစ်ဖက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်တဲ့ CEO ထိပ်သီးစည်းဝေးပွဲမှာသမ္မတမွန်ဂျေအင်ကအခုလိုမိန့်ခွန်းပြောကြားသွားခဲ့တာပါ။အာဆီယံနဲ့တောင်ကိုရီးယားဟာအတူတိုးတက်နိုင်တဲ့လူမှုအတိုင်းဝိုင်းကြီးတစ်ခုဖြစ်တယ်လို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးလှုပ်ရှားဖို့အတွက်လည်းယဉ်ကျေးမှုဆိုင်ရာဆွေးနွေးပွဲမှာတောင်ကိုရီးယားသမ္မတကတိုက်တွန်းခဲ့ပါသေးတယ်။ယဉ်ကျေးမှုအနုပညာကဏ္ဍဟာတိုးတက်ဖို့အလားအလာအများဆုံးကဏ္ဍဖြစ်တယ်လို့လည်းသမ္မတမွန်ဂျေအင်းကပြောကြားသွားပါတယ်။ဒီထိပ်သီးဆွေးနွေးပွဲတွေကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြားနှစ်နိုင်ငံကိစ္စတီးခြားတွေ့ဆုံမယ်လို့လည်းမျှော်လင့်ရပါတယ်။ပုံထုံးနေကြရင်တော့ကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့အစီအစဉ်ရှိပါရဲ့ရှင်
။ဒိုင်းဝန်ကြီးချုပ်ဟောင်းတက်ဆန်ရှနာဝထရာရဲ့တားဖြစ်သူကိုတရားမဝင်ဘဏ်ချင်းငွေကိစ္စနဲ့ပတ်သက်ပြီးငွေကြေးခဝါချမှုနဲ့ဆွဲဆိုထားတဲ့အမှုကိုဒီကနေ့ထိုင်းတရားရုံးကတရားသေးလွှတ်ပေးလိုက်ပါတယ်။အသက်39နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့တားဖြစ်သူဘသွန်တက်ရှနာဝထရာဟာသူ့ဖခင်ဝန်ကြီးချုပ်ဖြစ်နေချိန်2003-2004ခုနှစ်အတွင်းနိုင်ငံပိုင်ခရွန်တိုင်းဘဏ်ကနေအင်ချမ်မြေကုမ္ပဏီတစ်ခုကိုချင်းငွေဒေါ်လာတန်း300ကျော်ထုတ်ချတဲ့ကိစ္စမှာပါဝင်ပတ်သက်တဲ့ဆိုပြီးအဂတိလိုက်စားမှုနဲ့တရားစွဲဆိုခံရတာပါဘသွန်တက်ကတော့ဒီအင်ချမ်မြေကုမ္ပဏီပိုင်ရှင်စီကသူလက်ခံရယူခဲ့တဲ့ချက်လက်မှတ်ကသူ့စီးပွားရေးလုပ်ငန်းတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ညင်းပါတယ်အခုတော့ဘသွန်တက်မှာအပြစ်မရှိကြောင်းထင်ရှားတဲ့အတွက်သူ့ကိုဗဟိုတရားရုံးကပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်ဒီမှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ကိုလည်းဒီနေ့ထဲမှာပဲထိုင်းတရားရုံးကပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့တာပါ
အခုနှစ်ပိုင်းနေအတွင်းအကြမ်းဖက်ဝါဒကြောင့်တည်ဆုံးသူအရေအတွက်တတိတသာကြွားဆင်းသွားခဲ့ပေမဲ့ကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးကိုအကြမ်းဖက်အဖွဲ့အစည်းတွေကအဓိကချိန်ချောက်နေသေးပဲလို့အကြမ်းဖက်မှုဆိုင်ရာနောက်ဆုံးထွက်လာတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒလောရက်တွေကြောင့်တည်ဆုံးသူအရေအတွက်ဟာ2018ခုနှစ်မှာ၄နှစ်ဆက်တိုက်အဖြစ်ကြာဆင်းခဲ့တယ်လို့ Institute for Economics and Peace IEP ကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာ2019အညွှန်းကိန်းမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကြောင့်တည်ဆုံးမှုအများဆုံးက2014ခုနှစ်ဖြစ်ပါတယ်။အဲ့ဒီထဲကဆိုရင်2018ခုနှစ်မှာတည်ဆုံးမှုက52ရာခိုင်နှုန်းကျဆင်းခဲ့တာပါ။ပဋိပက္ခတွေအစိုးရတွေကိုယ်တိုင်ထိတ်လန့်ကြောက်ရွံ့အောင်လုပ်နေတာတွေကအကြမ်းဖက်ဝါဒဖြစ်စေတဲ့အဓိကအကြောင်းတွေဖြစ်တယ်လို့လေ့လာတွေ့ရှိခဲ့ကြောင်းကိုလည်း IEP ရဲ့အမှုဆောင်ဥက္ကဋ္ဌ Steve Gillelay ကပြောပါတယ်။2018ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်နေတဲ့တေဆုံးမှု95ရာခိုင်နှုန်းကပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာဖြစ်တယ်လို့လည်းသူကပြောပါရယ်2019-2018ခုနှစ်ကြားအကြမ်းဖက်တပ်ခံရသူတွေနည်းသွားတာနဲ့အတူတေဆုံးသူဟာ95ရာခိုင်နှုန်းကျဆင်းသွားတယ်လို့အစိုးရခန်းစာထဲမှာဖော်ပြပါရယ်အထူးသဖြင့်အီရတ်နဲ့ဆီးရီးယားနိုင်ငံတို့မှာ IS စစ်သွေးကြွတဲ့အခိုင်အမာခြေကုပ်ယူထားတဲ့မြို့တွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် IS တွေလက်ချက်ကြောင့်တေဆုံးသူတိတိတသားကျဆင်းသွားတာပါ။အဲ့ဒီနိုင်ငံမှာ IS တိုက်ခိုက်ရေးသမားအရေအတွက်ကလည်း2014ခုနှစ်က9000ကျော်ရှိခဲ့ပေမဲ့အခု18000လောက်ပဲရှိတော့တယ်လို့ IEP ရဲ့အစီရင်ခံစာထဲမှာခန့်မှန်းထားပါတယ်။IS စစ်သွေးကြွအရေးအတွက်တိတိတသားကျဆင်းသွားပြီမဲ့ IS အဖွဲ့အနေနဲ့အကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကိုလုံနိုင်စွမ်းရှိနေတော့မယ်လို့ကြွမ်းကျင်သူတွေကသတိပေးထားပါတယ်။
30ကြိမ်မြောက်အရှိတောင်အာရှအာကစားပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဖိလစ်ပိုင်နိုင်ငံဒီကနေ့စတင်လိုက်ပြီးအပွင့်ပွဲစဉ်အဖြစ်အုပ်စု A မှာမြန်မာကမြန်မာ U22 အသင်းနဲ့မလေးရှားအသင်းတို့တကောစီတည်ကြသွားပါတယ်မြန်မာအသင်းကပထမပိုင်း12မိနစ်မှာတောက်ကန်ဘောကနေတဆင့်ဆိုးမိုးကျော်ကခေါင်းတိုက်သွင်းခဲ့လို့မြန်မာအတွက်တကောရရှိပါတယ်ဒါပေမဲ့24မိနစ်မှာမြန်မာနောက်တန်းရဲ့အမှားကနေမလေးရှားဘက်ကခြေပကိုရာသွားတာပါမြန်မာအသင်းဟာလာမယ့်နိုဝင်ဘာ28ရက်နေ့မှာဒီ ancient philippine နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ direct from washington the voice
of america the away တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြသွားတာပါရှင်အခုသတင်းလွှာရေးစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကုတာပြင်ကျေးရွာနာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရရှိထားတဲ့အထောက်အထားတွေအရမနေ့ဖက်မှာအချင်းစစ်တရားရုံးချုပ်ကနေပြီးတော့ရုံးထိုင်စစ်ဆေးသွားမယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုပ်ပိုင်ခွင့်အရာပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်တည်တံအထိချမှတ်နိုင်တယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဂူတာပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှာဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါတမရော်ဒရီမန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေ့ရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနက်ဖြန်အင်ကာနေ့မှာစတင်သွားမှာဖြစ်ကြောင်းအခုလိုပြောပါတယ
်တမရော်ပောက်ပြန်ထားတဲ့အချိန်မှာပဲဒီမှာပြစ်မှုကျူးလွန်တယ်လို့တို့တို့တမရော်ကနဦးအနေနဲ့ပြစ်မှုကျူးလွန်တယ်လို့တို့တို့ဒီစစ်ဆေးချက်တွေအရတို့တို့ကနဦးတွေ့ရှိတယ်ပေါ့ပြစ်မှုကျူးလွန်တယ်ကနဦးတွေ့ရှိတယ်တော့အချင်းစစ်တရားရုံးချုပ်နဲ့ရုံးထိုင်စစ်ဆေးပုံမှန်ဖြစ်ပါတယ်လက်ဖြန့်စစ်ဆေးမှာဖြစ်ပါတယ
်ဒီမှုကိုဘူးတိတော်မြို့နယ်နေမြေကန်တက်မှာစစ်ဆေးသွားမှာဖြစ်ပါတယ်အချင်းစစ်တရားရုံးကပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတဲ့ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့ကစစ်တရားရုံး၄မျိုးရှိပါတယ်စစ်တရားရုံးချုပ်ခုခွဲပြီးတဲ့အချင်းစစ်တရားရုံးချုပ်ပြီးရင်တော့ကျွန်တော်တိုင်းစစ်တရားရုံးဒီတပ်ပင်းစစ်တရားရုံးဒီချင်းစစ်တရားရုံးချုပ်ဒီကမာရီဒီရကုတ်မှာရှိတာတော့ကျွန်တော်တို့ဥက္ကဋ္ဌအပေါင်းတုံးနဲ့ရုံးထိုင်စစ်တရားဖြစ်တယ်။အဲသူကလည်းကျွန်တော်တို့ထက်တရားရုံးနေတဲ့ပုံစံတူပါပဲ။ဒီမှာဆွဆွဲခံရသူဘက်ကနေကြတော့ဒါကာကွယ်ပေးနဲ့ဒီရှင်းနေတဲ့ပုံစံမျိုးအရာရှိပါမယ်။ဟိုဘက်ကဆွဆွဲတဲ့လူကလည်းရှင်းနေပုံစံမျိုးအရာရှိပါမယ်လို့ဆွဆွဲဖြစ်ပါတယ်။ဒီအခုအနာဂတ်ဟောသူတို့ကဒီအရင်ဆုံးထပ်မှတ်နိုင်တဲ့ဒီကဟာတော့ဒေတာအစ်ချမှတ်နိုင်တဲ့ဒီကဟာဖြစ်ပါတယ်
ရုံးတင်စစ်ဆေးမဲ့သူတွေထဲမှာအရာရှိအဆင့်နဲ့အခြားအဆင့်တွေပါဝင်ကြောင်းပြောဆိုတာရှိပေမဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတော့သတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒီလိုစစ်တရားရုံးကစစ်ဆေးမဲ့အပေါ်မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကအခုလိုတုံ့တက်ပါတယ
်။ဒီလိုမြေပြင်မှာကပြစ်ပက်ခဖြစ်တဲ့ဆိုရင်ဝေးရွယ်စူးကြိုးတွေဆိုတာရှိတတ်တယ်ဗျာ။အဲ့ဒါတွေကိုလက်ခံအတိအမှတ်ပြုပြီးတော့ဘလောက်တိုင်းတာကြီးဖြစ်တယ်ကျူးလွန်တာဘယ်လိုလဲ။တော့ပြစ်မှုကျူးလွန်မှုကိုအကာအကွယ်မပေးဘဲနဲ့ကျူးလွန်တဲ့သူများကိုပေါ်ထုတ်အရေးယူမယ်ဆိုလို့ရှိရင်မြမပုံရိပ်ကအញ្ញံကောင်းလာပါလိမ့်မယ်အဲ့တော့ဒီလိုလုပ်ငန်းတွေကိုပို့ပြီးတော့တစ်ဆိုင်မှမှလောက်ပြဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ကူတာပြင်အမှုဟာတက်မတော်ကဒုတိယအကြိမ်ကင်တွယ်လာတဲ့အမှုဖြစ်ပါတယ်2018ခုနှစ်ဧပြီလအတွင်းကတော့မောင်းတော်မြို့နယ်အင်းဒင်ကျေးရွာမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတက်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးပြီးတဲ့နောက်အရာရှိနဲ့အခြားစစ်သည်9ဦးကိုတက်မတော်ကထုတ်ပယ်ပြီးအလုကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ဘူးပါတယ်ဒီလိုချမှတ်ပြီးတဲ့နောက်တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရထောင်ဒဏ်တစ်နှစ်မပြည့်မီပြန်လွတ်ပေးလိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်တာတွေလည်းရှိခဲ့ပါတယ်
။ကိုမိုးစောပြပြသွားတာပါရှင်။အခုအေးအေးရခိုင်အဖွဲ့ကစစ်တုံးမှန်လဲလှယ်ရေးကန့်လန့်ချက်ကိုလည်းနှာစင်ကြရပါမယ်။ချင်းပြည်နယ်တိုက်ပွဲအတွင်းမှာမြန်မာစစ်တပ်အရာရှိငယ်အပါဝင်တပ်သား73ယောက်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးရမိတဲ့အကြောင်းအေးအေးဘက်ကဒီကနေ့ဓာတ်ပုံနဲ့တကွသတင်းထုတ်ပြန်ခဲ့ပါတယ်။ဒီစစ်သုံးဘက်တွေကိုစစ်သုံးဘက်ဥပဒေနဲ့အညီထိမ့်သိမ်းထားပြီးမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရွာသားတွေနဲ့လဲလှယ်မဲ့အကြောင်းအေးအေးဘက်ကပြောထားပါတယ်။အစိုးရတပ်ဘက်ကတော့သူတို့အဖွဲ့ဖမ်းခံထားရတာဟုတ်မဟုတ်စီးစစ်နေဆဲဖြစ်ပြီးသုံးဘက်လဲလှယ်ရေးကန့်လန့်ချက်ကိုလက်မခံဘူးလို့ပြောပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါချင်းမြင့်နဲ့ပလဝါမြို့နယ်ပဂါဝရွာစိုက်ပွဲမှာမြန်မာစစ်သားရဲ့အရာရှိငယ်နှုတ်ဦးပါဝင်တမရော်သား73ဦးနဲ့လက်နက်ခဲယမ်းတွေကိုဖမ်းဆီးသိမ်းဆီးရမိခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေဒီကနေ့မှာဓာတ်ပုံနဲ့တကွထုတ်ပြန်ထားတာပါဖမ်းဆီးရမိထားတဲ့မြန်မာစစ်တုပ်ပန်းတွေကိုစစ်တုပ်ပန်းဥပဒေနဲ့အညီထိန်းသိမ်းတာကြောင်းအေးပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ19ရက်နေ့ဒီပလဝါမြို့နယ်ထဲမှာဖြစ်တဲ့ဒီတိုက်ပွဲမှာနော်ဒီစစ်မြေပြင်ကနေဖမ်းဆီးရမိထားတဲ့ဒီဗမာစစ်သားပေါ့နော်ဒီစစ်တုပ်ပန်း73ဦးရှိတယ်ဗျဆိုတော့အဲ့ဒီစေတုံးဦးကိုကျွန်တော်တို့ဒီနေ့မှနေပြီးတော့ဒါဓာတ်ပုံနဲ့တကွာထုတ်ပြန်လိုက်တာဖြစ်တယ်အခုစေမင်ပြင်ကဖမ်းဆီးရမိတဲ့ဒီစေတုံးဦးကိုကျွန်တော်တို့ကတော့ဒါရခိုင်တပ်တော်ရဲ့စေတုံးဝန်ဆိုင်ရာဟိုစီမင်းစည်းကမ်းတွေနိုင်ငံတကာစေတုံးဝန်ဥပဒေနဲ့ကောင်းမွန်မှန်ပဲဟိုဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ်ဗျ
ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်ဘဂါဝရွာတိုက်ပွဲမှာမြန်မာစစ်တပ်တပ်မ9ခုနှစ်ကဗိုလ်တယောက်အရာခံဗိုလ်တယောက်ပါဝင်တပ်မတော်ဓာတ်73ဦးကိုဖမ်းဆီးထားတယ်လို့အေအေဘက်ကဆိုပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့တမတော်ဓာတ်73ဦးဖမ်းခံရတဲ့သတင်းပေါ်အတိမပြုသေးကြောင်းနဲ့စစ်စစ်နေစေလို့ပြောပါတယ်
ကျွန်တော်လည်းစီစဉ်ဆဲပဲရှိသေးတယ်ခင်ဗျာနော်အဲ့ဒီနေမှာအမှန်တကယ်တိုက်ပွဲဖြစ်တာရှိမရှိကျွန်တော်တို့ကတော့ဘာမှသိမ်းပြတာကမရှိပါဘူးကျွန်တော်တို့လည်းစီစစ်နေလို့ပဲရှိသေးတယ်ဘာမှတော့ကျွန်တော်လည်းမပြောနိုင်ဘူ
းပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတ်တောင်မြို့နယ်မေယူမြစ်တွင်အမြန်ရေရင်စည်းကိုအေအဖွဲ့ကနေတားဆီးစစ်ဆေးရမှာတမရော်တာရဲနဲ့အစိုးရဝန်ထမ်း16ဦးကိုဖမ်းဆီးသွားခဲ့ပြီးလက်ရှိအေအေကနေထိန်းသိမ်းထားပါတယ်။လက်ရှိမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်တိုင်းသားတွေကိုပြန်လွှတ်မယ်ဆိုရင်အေအေဘက်ကဖမ်းထားတဲ့စစ်တုပ်ပန်းတွေကိုပြန်လွှတ်ပေးမယ်လို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ်
။ဗမာစစ်တပ်နဲ့အစိုးရဘက်ကနေသူတို့ဒီမတရားဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ရခိုင်ပြည်သူတွေကိုပြန်ပြီးတော့လွှတ်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ဒီဖန်စီထိန်းသိမ်းထားတဲ့သူတို့ရဲ့ဒီဟိုစစ်ဖက်နဲ့ပတ်သက်တဲ့လူတွေအားလုံးကိုကျွန်တော်တို့ပြန်လှောက်ပေးမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒါထုတ်ပြန်ချက်မှလည်းပြောထားပြီးသားရှိတယ်။တကယ်လို့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ရဲ့ရခိုင်ပြည်သူတွေကိုလှောက်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းအလားတူပဲဒါတုံ့ပြန်သွားမှာဖြစ်တယ်
။တုတ်ပန်းလဲလှယ်ဖို့အေအေဘက်ကတင်ပြချက်ပေါ်မှာအနောက်ပိုင်းတိုင်းစစ်ဆန္ဒချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့အကြမ်းဖက်အဖွဲ့အစည်းနဲ့ဘာမှဟိုလားလဲတဲ့စားလည်းအကြောင်းမရှိဘူးဒါပဲပြောနေ
တမတော်သတင်းမှပြန်ကြားရေးဖွဲ့သွေးရင်မူဘူမူချုပ်စော်မင်ထွန်းကတော့တမတော်ဘက်ကဖမ်းဆီးထားတဲ့သူတွေကိုအပြစ်ရှိမရှိဆိုတာတရားရုံးကနေဆုံးဖြတ်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကလည်းရွှေနေတိအမြန်ရေရင်စည်းမှာဖမ်းဆီးထားတဲ့တမတော်သားရဲအပါဝင်အစိုးရဝန်ထမ်း16ဦးနဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်ရသားတွေလဲလှယ်ဖို့အေအေဘက်ကနေထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်သေးကလည်းအေအေကန့်လန့်ထားတဲ့တုတ်ပန်းလဲလှယ်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့တမတော်ဘက်ကနေအရသာ120ကျော်ဖမ်းဆီးထားမှုတွေရှိနေတယ်လို့ရခိုင်အရဖက်ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
မြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတားဆီးရေးငင်းတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွတ်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆုကြည်ဦးဆောင်ပြီးတော့တွားရောက်ဖြေရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်။လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာစံထားစရာဖြစ်ခဲ့တဲ့ဒေါက်ဆန်ဆုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာသရရှင်တွေဘလို့ယူဆပါလဲ။မြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစရာတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူတွေသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုးပမ်းပါရစေ
။နောက်ပိုင်းညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ပါတယ်ရှင်။ရှမ်းပြည်နယ်အတွင်းနမ်တူမြစ်ပေါ်မှာတည်ဆောက်နေတဲ့အထက်ရဲရွာရေကာတာစီမံကိန်းကိုတာလုံကျေးရွာသားတွေဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နမ်တူမြစ်ပေါ်မှာအကြီးစားရေကာတာ၃ခုရှိနေပြီးပြောင်းရွှေ့ရမယ့်ကျေးရွာတွေနဲ့ရေလွှမ်းခံမယ့် NDA တွေစိုးရိမ်ကြတဲ့အတွက်ရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာအခုလိုဆန့်ကျင်ကန့်ကွက်ကြတာဖြစ်တဲ့ကြောင့်ဒေသခံတွေပြောပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမှကပြောပြမှာပါရှင်
။နမ်တူမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကာတာစီမံကိန်းဟာဒေသခံလူထုတွေကန့်ကွက်နေတဲ့ကြားကပဲ50ရာခိုင်နှုန်းလောက်ပြီးစီးနေပါပြီ။ဒီရေကာတာတိဆောက်ပြီးစီးမယ်ဆိုရင်တော့ရေကာတာရဲ့အထက်ပိုင်းမှာတည်ရှိနေတဲ့တာလုံကျေးရွာကကျေးရွာသားတွေကြောင်းရွှေ့ရမယ့်အခြေအနေရှိနေတာကြောင့်အစိုးရရဲ့အစီအစဉ်ကိုလက်မခံဘဲကန့်ကွက်ဆန္ဒပြခဲ့တာဖြစ်ကြောင်းတာလုံကျေးရွာသူနန်းလောင်ခန်းကအခုလိုပြောပြပါဗျ။
ကျမတို့ရေကာတာရဲ့အပေါ်မှာရှိရောရေကြီးအေရီယာဖြစ်တဲ့ရေကာတာဆောက်လို့ရှိရင်ရေကြီးလိုက်လို့ရှိရင်ကျမတို့ရွာနေရပါတော့နော်နေရအဲဒီရပြောင်းဆေးရမယ်ကျမတို့ရဲ့လေဒီနေအေဟွာလေးဟိုခြံနေပါတော့တုံခွာပြီးတော့ရပြောင်းရမှာဖြစ်တဲ့အတွက်နာမတူသေးပါတော့ကျမပြောထားဒါပေမဲ့ဒီရွာလာဖြစ်အောင်လာကျမတို့ကရဖိတ်နေပြီးတော့ဟိုဒီဒီနိုင်နေနဲ့အဲတင်းဆက်တာပေါ့နော်ရွာထဲကိုအရင်မခံပါတော့ဟုတ်
အဲ့ဒီဒေတာမှာလဲတိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစစ်တပ်ကြားစစ်ဖြစ်ပွားနေတဲ့နေရာဖြစ်နေပြီးမဲ့ရေကာတာကိုတော့တရုတ်ဂျပန်ဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေကကုမ္ပဏီတွေကဆက်လက်အကောင့်ထဲပေါ်နေစေဖြစ်ပါတယ်။ရွာသားတွေဟာအခုလိုကန့်ကွက်မှုတွေလုပ်တာဟာ9နှစ်ထက်မနည်းရှိနေပြီဖြစ်ပါတယ်။အရင်အစိုးရလက်ထက်ကလေးကကန့်ကွက်မှုတွေလုပ်ခဲ့တာပါ။လူလူနဲ့အစိုးရကြားပြည်လည်မှုတွေမရတဲ့ရေကာတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအနေနဲ့သုံးသက်တာမျိုးတွေလုပ်ဖို့နဲ့လူလူအတန်ကိုနားထောင်စီခြင်းတဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းဆန်းဆန်းအေးကအခုလိုပြောပါတယ်
။ရွာသားတွေလုံးဝလက်မခံဘူးအစိုးရလည်းဆက်လုပ်နေတယ်ဆိုတဲ့အမိသားရှိနေတယ်။ကျမတို့ဖြစ်စီခြင်းနာတော့ဒီရွာသားတွေလည်းလုံးဝကန့်ကွက်နေတဲ့ကိစ္စကိုပြည်ထောင်စုအစိုးရအနေနဲ့နောက်ထောင်ပေးတင်တယ်ပေါ့နော်ဒီလိုထွေးရတာနောက်ထောင်ပေးတင်တယ်
။ဒီရေကာတာပြီးစီးသွားမယ်ဆိုရင်တော့လူရေ900လောက်ရှိတဲ့တာလုံကျေးရွာနဲ့ရှေးအောင်သာသနာအဆောက်အုံတွေဥယျာဉ်ချမ်းမြေတွေရေအောက်ရောက်သွားမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြတာပါ။နမ်မတူမြစ်ပေါ်မှာတော့အကြီးစားရေကာတာ၃ခုရှိနေပြီးနော်ဝေးနိုင်ငံက SN Power ကုမ္ပဏီကလုပ်နေတဲ့အလဲရဲရွာစီမံကိန်းကလည်းကြောက်ကြက်ငလျင်ကျောရဲ့အလဲတက်တက်မှာရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအပိုင်းအတွင်းမှာပဲရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာတော့ဒေသခံတွေကရေကာတာဆက်မလုပ်ဖို့တာလုံရွာထိပ်ကနေကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင
်။မအေးအေးမှပြပြသွားတာပါရှင်။အခုဟောင်ကောင်ကဒေတန္တရရွေးကောက်ပွဲအကြောင်းပြပြပေးပါမယ်။မနေ့တနင်္ဂနွေနေ့ကလုပ်တဲ့ဟောင်ကောင်ရွေးကောက်ပွဲဟာဒီမိုကရေစီလိုလားတဲ့အင်အားစုတွေရဲ့အပြတ်အသတ်အောင်ပွဲခံမှုတရဖြစ်ခဲ့ပါတယ်။ဒီရွေးကောက်ပွဲဟာဒေတန္တရရွေးကောက်ပွဲသာဖြစ်တယ်ဆိုပေမဲ့လည်းဒီမဲတွေဟာတရုတ်နိုင်ငံအတွက်တော့ဟောင်ကောင်ပြည်သူတွေရဲ့ပြင်းထန်တဲ့တုံ့ပြန်ချက်တရသဘောဆောင်နေပါတယ်။ဟောင်ကောင်ကနေ VOA သတင်းတောက် Bill Gallo သတင်းပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာပါရှင်။
မနေ့ကလုပ်တဲ့ဟောင်ကောင်ရဲ့ခရိုင်ကောင်စီရွေးကောက်ပွဲတွေမှာမဲထွက်ပေးသူများပြားတာဟာအရင်နဲ့မတူစံချိန်တင်သွားခဲ့ပါတယ်။မဲပေးသူတွေများပြားလွန်းလို့တန်းရှည်ကြီးစီပြီးတော့စောင့်ဆိုင်မဲပေးခဲ့ကြရတာပါ။ရွေးကောက်ပွဲရလဒ်ဆိုရင်လေဒီမိုကရေစီလိုလားတဲ့အင်အားစုတွေအကြီးအကျယ်ကိုအနိုင်ရသွားပါတယ်။မဲပေးသူအခုလိုများလာတာသူတကားမှဒီလိုမျိုးမတွေ့ဘူးလို့ဟောင်ကောင်မဲဆန္ဒရှင်တွေကပြောပါတယ်
။ This amount of people I've
ဒီလောက်လူတွေကိုတကားမှမမြင်ဘူးအတော့ကိုများတာပါ
။ Last time I can just come here and go up
directly. ဒီကတစ်ခေါက်ကမဲလာပြီးတော့ငါမဲယုံနဲ့တန်းဝင်သွားယုံမယ်။အခုတစ်ခေါက်ကတော့မိနစ်40လောက်ဆောင်ခဲ့ရတယ်လို့ထင်တယ်
။ဟောင်ကောင်နိုင်ငံကြီးကိုချုပ်ကန်လွှမ်းမိုးထားတဲ့တရုတ်လူလာတဲ့အင်အားစုတွေအတွက်တော့ဒီမဲရလဟာကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ Transnational China Consulting အဖွဲ့ရဲ့ညွှန်ကြားရေးမှူး David Zwell ကပြောပါတယ
်။ This is a sweeping victory far beyond people's expectations.And it
demonstrates လူရင်းမျော်လင့်ထားတာပို့ပြီးအပြတ်အသတ်နဲ့နိုင်ရခဲ့တာပါဟောင်ကောင်မှာဒီမိုကရေစီအခိုင်အမာတည်ဆောက်ဖို့ဟောင်ကောင်ပြည်သူတွေရဲ့ခိုင်မာတဲ့ရည်တည်မှုကိုထပ်ပြလိုက်တာပါပဲ
အခုဆိုရင်တော့ဒီမိုကရေစီလိုလားတဲ့အုပ်စုတွေဘက်ကဟောင်ကောင်ရဲ့ခရိုင်ကောင်စီတွေမှာလွှမ်းမိုးချုပ်ကန်ထားနိုင်ပါပြီဒါပေမဲ့လို့ဒီကောင်စီတွေဟာလုပ်ပိုင်ခွင့်အာဏာသိမ်းရှိလှတာတော့မဟုတ်ပါဘူ
း The people have really expressed themselves and taken some power
အခုတော့ပြည်သူတွေကသူတို့ဆန္ဒကိုဖော်ထုတ်ပြီးအာဏာအချို့ကိုရယူလိုက်ပါပြီဟုတ်ပါတယ်လုံးပိုင်ခွင့်အာဏာသိမ်းမရှိတော့တရုတ်ဘက်ကဒါကိုလေးလျူပြုတ်ထားလို့တော့ရပါတယ်။ဒါပေမဲ့လူလူဘက်ကတော့နောက်ပြန်လှည့်ဖို့ခတ်သွားပါပြီ
။ဟောင်ကောင်ဆန္ဒပြသူတွေဟာဟောင်ကောင်မှာဒီမိုကရေစီရေးပြပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြနေတာငားလာကြနေပါပြီ။တရုတ်ကွန်မြူနစ်ပါတီအပေါ်ဒေါသတွေတိုးလာပြီးတော့ကြီးမားတဲ့ဆန္ဒပြမှုတွေဟာတခါတရံမှာတော့ကြမ်းဖက်မှုတွေအသွင်ပြောင်းသွားပါတယ်။အခုတနင်္ဂနွေနေ့ရွေးကောက်ပွဲကိုလည်းလူလူဆန္ဒသဘောထားပြီးတယ်လို့မျိုးဆန္ဒပြခဲ့ကြတာပါ။ဒီမဲကိုကြည့်ရင်တော့ဟောင်ကောင်လူထုအနေနဲ့ဒီမိုစီရေးလှုပ်ရှားမှုကိုဘယ်လောက်ထောက်ခံကြလဲဆိုတာရှင်းရှင်းပြနေတာပဲလို့နိုင်ငံရေးသိပ္ပံသုတေသီမငေါကပြောပါတယ
် This will I think give a much better support
ဟောင်ကောင်ဆိုရအနေနဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုတုံ့ပြန်လိုက်ရောဖို့ဖိအားပေးလိုက်တာပါပဲ
တရုတ်နိုင်ငံဘက်ကတော့ဟောင်ကောင်ဆန္ဒပြမှုတွေကိုစန့်ကျင်ပြီးတော့ဟောင်ကောင်မှာရှိတဲ့တိတ်နေတဲ့လူများစုအတန်ရှိတယ်ဆိုပြီးတော့ဟိုတုန်းကတည်းကပြောနေတာပါဒါမဲ့လည်းအခုရွေးကောက်ပွဲရလာအရာဆိုရင်တော့ဒါမျိုးပြောဖို့ခက်လာပြီလို့ဆိုရမှာပါခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစားတဲ့သတင်းလွှာတွေကိုသတင်းပတ်စင်ကဏ္ဍတွေနားဆင်နိုင်ကြပါတယ်လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုဒီနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီရေလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။ရွေးကောက်ပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေနေရာအတွက်ပြည်မာကြီးအစိုးရကိုမလိုလားတဲ့အတိုက်အခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်။ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေအနိုင်ရသွားတာပါဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရလိုလားသူတွေကိုမလိုချင်တော့ဘူးဆိုတာကိုဟောင်ကောင်ပြည်သူတွေကပြက်ပြက်သားသားပြသလိုက်တာလို့မြင်နိုင်ပါတယ်အမေရိကန်ရေတပ်မှာ Navy Seal အထူးတပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့ရေတပ်ဝင်ကြီးယာဒုကနေဖယ်ရှားခံရပါတယ်စစ်တွင်းလိုက်နာရမယ့်စီးကန်းတွေကိုချိုးဖောက်မှုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတဲ့ Navy Seal တပ်ဖွဲ့ဝင် Edward Gallagher ကိစ္စကိုသမ္မတ Donald Trump ကကြားဝင်ခဲ့ပြီးတဲ့နောက်ရေတပ်ဝင်ကြီး Richard Spencer ယာဒုကနေဖယ်ရှားခံရတာဖြစ်ပါတယ်အမေရိကန်သမ္မတ Donald Trump ကိုတရားစွဲတင်မတင်စစ်ဆေးနေတဲ့အောက်လွှတ်တော်တရားရေးကော်မတီမှာအင်မြူတော်အကြံပေးဟောင်း Don Megan ထွက်ဆိုဖို့ကော်မတီကတောင်းဆိုထားတဲ့အမှုကိုပြည်ထောင်စုတရားသူကြီးတယောက်ကဒီကနေ့ဆုံးဖြတ်မှာဖြစ်ပါတယ်။အခုအချိန်ဟာအင်မြူတော်အကြံပေးဟောင်းလာရောက်ထွက်ဆိုဖို့ပို့ပြီးတော့အရေးကြီးတယ်လို့တရားရေးကော်မတီဘက်က DC ခရိုင်တရားရုံးကိုတင်ပြထားပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်စီးပွေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနှစ်30ခိုင်မြဲနေတာနဲ့12နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြသတဲ့တည်တည်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါရယ်ရှင်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
။